ရခိုင်လက်နက်ကိုင်အဖွဲ့ဖြစ်တဲ့ AA အခြေစိုက်တဲ့ရခိုင်မြောက်ပိုင်းမှာခီးသွွားတွေကိုစစ်ကောင်စီတပ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေပြီးတော့ရိခာတဲယူခွင်းတွေကိုကန့်သတ်ထားတာကြောင့်ဒေသကနေအခက်အခဲကြုံတွေ့နေရပါတယ်။ဒါအပြင်မောင်းတော်မြို့နယ်ဘက်မှာလည်းလုံခြုံရေးတပ်ဖွဲ့တွေတင်းကျပ်ထားသလိုတနက်တန်နေမကြာခဏကြားနေရတဲ့အတွက်တိုက်ပွဲတွေဖြစ်မှာကိုလည်းဒေသခံတွေကစိုးရိမ်နေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကဆက်လက်ပြောပြပေးပါလိမ့်မယ်
။ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာခရီးသွားလာနေသူတွေကိုစစ်တပ်ကပြေးခဲ့တဲ့လကစလို့တင်းတင်းကျပ်ကျပ်စစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်။တောင်ကုန်းမြို့နယ်ကနေစစ်တွေမြို့နယ်ကိုသွားတဲ့လမ်းတစ်လျှောက်မှာစစ်စေးရိတ်ကိတ်ဆယ်ကုလောက်အထိထားပြီးစစ်စေးနေတယ်လို့ရိတ်ခါတည်ယူခွင့်တွေလည်းကန့်သတ်ခံရတယ်လို့ကိုတိုင်စစ်စေးခံခဲ့ရတဲ့ခရီးသည်တဦးကပြောပါတယ
်။ကျွန်တော်တို့တောင်ကုန်းကနေပြီးတော့ဒီစစ်တွေရှိဆိုရင်အနည်းဆုံးရိတ်ခါဆယ်ကုလောက်မှာစစ်ခံရတယ်ကိုအတိကတော့အများဆုံးစစ်တာကတော့အမ်းမှာ3ခုတော့အတိကပါလေစစ်လက်ဆိုသူကလူတွေနဲ့မပူနေဘူးလေမပူနေတဲ့လူတွေကိုအိုက်ဆိုင်ပြီးတော့စစ်တာရှိတယ်နောက်တစ်ချက်ကရက်ခါ6တွေကိုရက်ခါ6ဆိုတော့ရက်ခါ6အဲ့ဒီ5 6တွေပါလေကြာရင်သူကအဲ့ဒါနေလုံးဝခွင့်ပြုမှယူရတယ်ဆိုတော့မျိုးတွေစစ်တာလားတကယ်ထုတ်ပြန်ထားတာလားတော့သူကအဲ့လိုမျိုးထုတ်ပြန်ချက်ဖေဘီတီတီတီရောနေလုံးရထောက်ခံချက်ပါမယ်ဆိုရင်မျိုးတို့ကန်တက်ကတ်တိုင်းတယ်တိုင်းနဲ့အဲ့လိုညာတာတော့မကြည့်ဘူးကျိုးဆောင်တဲ့အထိုင်မှာလည်းတခါစစ်တယ်အဲ့လိုပဲစစ်တယ်ကြောက်တူပေါ့ကြောက်တူနဲ့မြောက်ဦးကြားတခါနောက်ဒီကန်ဆက်တောင်ကန်ဆက်တောင်ကြောက်တူနဲ့ပုံနာကျွန်းကြားမှာလေနောက်ပုံနာကျွန်းနဲ့ဒီစစ်တွေကြားမှာဆိုရင်နှစ်ခုကိုစစ်တွေမြို့ဝင်ဂိတ်တစ်ခုရေဟိုကြောက်တန်းကြောက်တန်းတကားဂိတ်တစ်ခုရေစစ်တယ်တို့များများဟိုတက်တိတွေကိုစစ်တာ
2021ခုနှစ်နိုဝင်ဘာလလောက်က AA တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြတိုက်ပွဲအနှဲငယ်ဖြစ်ပွားခဲ့တဲ့မောင်တော်မြို့နယ်မြောက်ပိုင်းမှာဆိုရင်လဲစစ်စေးဂိတ်တွေတင်းကျပ်နေတယ်လို့မောင်တော်ဒေသခံတဦးကပြောပြပါဗျ။
အစစ်စေးများတဲ့အဖို့တရားကတော့မှန်ပါတယ်ကျွန်တော်တို့ဝင်ထဲတော်မှတခါတည်းလဲအဲ့လိုစစ်စေးခင်းတာအများကြီးရှိတယ်။ဘာလို့ဆိုတော့အမှန်တော့ကျွန်တော်တို့အမြင်နဲ့ပြောရင်တရားဝင်တို့ပဲရှိတယ်ဝင်ထင်းလည်းမသိဘူးအရက်သားလည်းမသိဘူးဒါမှမဟုတ်ကျွန်တော်တို့တော်တော်ခင်ရတဲ့ကကျွန်တော်တို့တော်တော်များနေတာရှိရဲ့အဲ့ဒီကိုမှွေတယ်ဆိုင်ကျင်နေတော့ရင်ဆိုင်ကျင်ဘောက်ကိုဖွင့်ခိုင်းနိုင်ဖွင့်ခိုင်းနိုင်ဖွင့်ပြတယ်ဒါမှမဟုတ်ဘာသူတို့ဘာလို့ရှင်လဲဆိုကျွန်တော်တို့မပြောတယ်ဘူးအဲသူတို့ကဘေကလည်းဘေရွာကလည်းဘေကိုစွန့်မလဲဒါတော့မေးတယ်သူတို့ကသူတို့မေးတာကျွန်တော်အခုဖြေတယ်ဒါမှမဟုတ်ဌာနချုပ်ရဲ့အဲ့ကျင်းချောင်း20လေးခဲ့ရဲ့
ရခိုင်ပြည်နယ်အတွင်းတစ်မြို့နဲ့တစ်မြို့ကုတန်းသွားလာနေတဲ့ခီးသွွားတွေကိုအခုလိုတင်းတင်းကြပ်ကြပ်စစ်ဆင်းနေတာတွေကြောင့်ဒေသခံတွေအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့အခုရက်ပိုင်းအတွင်းမောင်တော်မြို့နယ်မှာတနက်တန်တွေလည်းမကြာခဏကြားနေရတာကြောင့်ဒေသခံတွေပို့ပြီးတော့စိုးရိမ်နေကြရတယ်လို့လည်းမောင်တော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးမောင်အောင်ကပြောပါတယ
်။တိချောင်းဘက်ကကတော့တိချောင်းဘက်ကဒီကဆေးလက်ယူကတော့ဒီဘီရောဒီစေလေးဘုရေယူတာတော့လေကန်သက်တယ်စိတ်ဆဲတယ်အတင်းကျဲလောက်တယ်လူတွေကအဲကောက်ပေါ်ကစိတ်မရောရှိရင်ရှားရတယ်အဲလိုဟာမျိုးတွေဘာလို့ဒီဌာနရှုပ်နေနော်နေကျဲတော့ဌာနရှုပ်နေအဲအင်းချောင်းပါဘောနော်အဲလိုဟာမျိုးတွေလုပ်တယ်ပေါ့အဲဟာမျိုးတွေလုပ်တာအမှန်တမ်းပြောရလို့ရှိရင်မလုပ်တဲ့ဥစ္စာလိုပဲကျွန်တော်မြင်နေတယ်သူကဟုတ်တယ်နော်မလုပ်တဲ့ဥစ္စာသူကဖောက်လုပ်နေတယ်ဘာမှလည်းအသေးပဲရှိတာမဟုတ်ဘူးသူကနော်အဲအဲ့လိုမျိုးတွေကတော့တော့လာတယ်နိုင်ငံသားတရားဝင်နေတဲ့ခရီးတော့လာလို့ရတာပဲကိုယ်နိုင်ငံအတွင်းမှာနော်အဲ့ဒါလေးကိုသူတို့စိတ်တယ်ဘာကြာဂူခဲဆိုတော့ခရီးတော့တယ်နဲ့စိတ်နောက်ရှိဖြစ်ရတယ်လေပြီးတော့ဒီတနေ့တဲ့ဖောက်တန်ကြားတယ်ဆိုတာလည်းစိုးရင်ရတာပေါ့ဗျာပြည်သူဒေသခံတွေပြည်သူနေနေစိုးရင်စိတ်တွေဝင်တာပေါ့မလို့တရားမဖြစ်လာကြမလားပြဿနာတွေတက်လာကြမလားဆိုစိုးရင်စိတ်တွေဝင်ကြတာပေါ့အဲ့ဒါကိုရှိတယ်ဗျာ
ရခိုင်ပြည်နယ်အမ်းမြုံနယ်မှာဆိုရင်လေတလက်ချောင်းချေးရွာအုပ်စုကိုကုံရောင်လန်းအတိုင်းဆန်သေးယူတာတွေကိုလမ်းမှာရှိတဲ့စစ်ကောင်စီစစ်စေးရေးဂိတ်တွေကပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ကတည်းကကန့်သတ်တားမြစ်ထားတယ်လို့ဒေသခံတွေကပြောပြပါဗျ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018ခုနှစ်အကုန်ပိုင်းရခိုင်လက်နက်ကိုင် AA တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲတွေစတင်ဖြစ်ပွားလာကြတဲ့ကဒေသခံပြည်သူတွေရဲ့ခရီးသွားလာခွင့်တွေကိုပါစစ်ကောင်စီတပ်ဖွဲ့ဝင်တွေကကန့်သတ်ထားခဲ့ပါဗျ။ဒါပေမဲ့လည်း AA တပ်ဖွဲ့ဝင်တွေအနေနဲ့စစ်ကောင်စီတပ်တွေနဲ့နားလည်မှုနဲ့အပြစ်ရပြီးတဲ့နောက်ပိုင်းမှာစစ်ဆေးတာတွေကိုဖြေလျှော့ပေးခဲ့ပြီးအခုနောက်ပိုင်းမှာပြန်လည်ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးလာတာလည်းဖြစ်ပါတယ်။အခုလိုရခိုင်ပြည်နယ်မြောက်ပိုင်းမှာခီးတဲ့တွေကိုတင်းကြပ်စစ်ဆေးလာတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးကျော်သူရကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးခင်ဗျာ။